ကချင်ပြည်နယ်ဝိုင်းမော်မြို့က KIA ဌာနချုပ်လိုင်စာအနီးမှာရှိတဲ့ဘွမ်းရဲဘုံတပ်စခန်းကိုဒီကနေ့နေ့ခင်းပိုင်းမှာတင်ယူလိုက်ပြီးတော့ဘွမ်းရဲဘုံစခန်းနဲ့လိုင်စာပတ်ဝန်းကျင်ကိုစစ်ကောင်စီဘက်ကလေကြောင်းကနေအဆက်မပြတ်တိုက်ခိုက်နေပါတယ်လို့ KIA ကသတင်းထုတ်ပြန်ပါတယ်။တစ်ချိန်တည်းမှာပဲဆွန်ပရာဘုံမြို့ရဲ့အခြေစိုက်စစ်ကောင်စီရဲ့ခလာရ46တပ်ရင်းကိုလည်း KIA နဲ့ပူးပေါင်းတပ်တွေကဝင်ရောက်တိုက်ခိုက်နေတယ်လို့စစ်ကောင်စီဘက်ကလေကြောင်းကနေအပြင်းထန်ပြန်ပြီးတော့ခုခံတိုက်ခိုက်နေပါတယ်။ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
။ KIA ဌာနချုပ်လိုင်ဇာအနီးရှိဘွန်ရဲဘွန်တပ်စခန်းကိုဒီလ9ရက်နေ့မြစ်ကြီးနားဗမော်လမ်းတစ်လျှောက်စစ်စင်ရေးစတင်ကလေးကတိုက်ခိုက်ခဲ့တာမှာဒီလ23ရက်နေ့မှာတော့တိုက်ပွဲတွေပုံမူပြင်းထန်ခဲ့ပါတယ်။ဒီကနေ့မတ်လ15ရက်နေ့မှာတော့ဘွန်ရဲတောင်တပ်စခန်းကို KIA တပ်တွေကဝင်ရောက်ရှင်းလင်းခဲ့ပြီးစစ်ကောင်စီကလည်းတနေ့လုံးနီးပါးလေကြောင်းကနေတုံ့ပြန်တိုက်ခတ်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်လေကြောင်းကတော့ဒီမနစ်ကနေခုတက်ကြည့်တိုက်နေတုံ့ပြန်ပါတယ်ဆက်တိုက်ဘုံကြီးပါတယ်လည်းစပတ်ဝန်းကျင်မှာဘုံရဲတို့ပေါ့နော်အဲ့ဒါပတ်ဝန်းကျင်မှာဒါမှဟိုဘုံရဲတပ်ခန့်ကိုတော့ဝန်တော့ဝန်ရှင်းနေပြီဒါမှအတိအကျပြပြဆုံဆုံကတော့အခုမရသေးဘူးဝန်တော့ဝန်ရှင်းနေပါပြီ
ပေါ်ရဲ့ဘာအနီးကကာကင်းစခန်းတွေကိုတော့ပြီးခဲ့တဲ့အပတ်ခရဲကတင်ယူထားခဲ့ပြီးဖြစ်ပါတယ်။လိုင်ဇာအနီးတိုက်ပွဲပြင်းထန်နေချိန်မှာပဲကချင်ပြည်နယ်မြောက်ပိုင်းဆွန်ပရာဗန်မြို့မှာလည်းတိုက်ပွဲပြင်းထန်နေကြောင်းဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ
်။ဟုတ်ကဲ့နေရချိပါပဲခင်ဗျ။အဲ့ဘာမဆွန်ပရာဗန်ပြောမှာဟုတ်ကဲ့နေရတင်းနေဆိုနေရချိပါပဲ။အဲ့ဘာမှလည်းလေကြောင်းလာပြီးမှပြစ်နေတဲ့သူလေကြောင်းနဲ့အမေကဝေးပြီးမှပြပြနေတယ်လို့ပြောကြတာအဲ့လိုတရင်ပေးလာတာတော့ရှိပါတယ်ဒီပူတောင်းမှာတော့ဒီဒေတာမအားလုံးကိုထိန်းချုပ်တဲ့ဒီဒက်စခန်းဖြစ်နေတာကအရေးကြီးပါတယ
်ဆွန်ပရာဗန်မြို့ကခလာရ46တက်စခန်းကို KIA ပူပေါင်းတပ်တွေကဂျာတာပရိနေနေကင်း12နာရီကျော်လောက်ကဝင်ရောက်တိုက်ခိုက်တာဖြစ်ပြီးမနေ့ညနေပိုင်းကနေဒီကနေ့အထိလေကြောင်းကတိုက်ခိုက်နေတာပါဒေတာကန်တူကတော့လက်ရှိတိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
ဒီကတဏ္ဍာရီကြိုကြောပေါ့နော်အဲ့ကနေစပြီးမှတပ်ပွဲကြည့်တော့ကြည့်ဒီနေ့လေးတည်းကဟုတ်တယ်ကိုကြည့်ပဲအေးသူပြောဘူးမြို့ကတောင်းချစ်အေးသူခံကြည့်ဟုတ်တယ်ဒီမနေ့ကလေညမပိုင်းမှာဟိုချက်ထားတာနဲ့မကြီးနဲ့ဘုံလာသေးတာကြည့်တယ်ပြင်ဒီနေ့မနေ့ဘုံနိုင်ကနေ7နိုင်ကြည့်ပေါ့နော်အဲ7ကျင်7ကျင်ခောက်ပြီးမှဘုံကျဲရှိတယ်သူပြောဘူးမြို့ကဒီလူတွေကြတော့အကုန်လုံးပြစ်ချောင်းကုန်ပြီပေါ့။အာတို့တော့ဟိုစံပရာဘုံအောက်ပြပေါ့နော်။ဟိုဆူယံဒီခဒလန်ယံဘက်အဘက်မှာပြစ်ချောင်းတော့ကျွန
်ဒီလ9ရက်နေ့ကစံပရာဘံမြို့နယ်မှာမလိယံအနီးကစစ်ကောင်စီတပ်စခန်းကို KIA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ဒေတာရင်းသတင်းမီဒီယာတွေကတော့စံပရာဘံရဲစခန်းကစခန်းမှုနဲ့ရဲတပ်ဖွဲ့ဝင်13ဦးလက်နက်ချကြောင်းဖော်ပြပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့အတည်ပြုချက်မပေးခဲ့ပါဘူး။ဒီလ9ရက်နေ့ကစတင်ပြီးမြစ်ကြီးနားဗမော်လမ်းတကြောကစစ်ကောင်စီတပ်စခန်းတွေကို KIA ကတိုက်ခိုက်ခဲ့တာမှာစခန်းကြီးစခန်းငယ်စုစုပေါင်း20ကျော်သိမ်းပိုက်ထားပြီးဖြစ်ကြောင်းနဲ့ဌာနချုပ်လိုင်စာအနီးကခရအပါဝင်ဘွမ်ပြွန်ဘွမ်ကဆန်ဘွမ်စတဲ့အရေးပါတဲ့တပ်စခန်းတွေပါဝင်ကြောင်း KIA ကသတင်းထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ။